တုမြင်စီတင်ကကြိုဆိုပါရခင်ဗျာမြန်မာနိုင်ငံမှာဒီကနေ့အထိကြော်ကြားဆဲဖြစ်တဲ့မြစီမာလိုင်းတိဂီတာအဖွဲ့ဟာ1960တဝက်ကကမ္ဘာ့နယ်အဝန်းမှာအထူးရေပန်းစားအောင်မြင်ခဲ့တဲ့အင်္ဂလန်က Beatles Rock တိဂီတာအဖွဲ့ကိုနမူနာယူပြီးတည်ထောင်ခဲ့တာလို့မြစီမာလိုင်းရဲ့တရေးရှည်ဟာကိုရဲလွန်ကပြောပါတယ်နဒီမင်္ဂလာဝေးခဲ့ပြီးပန်းခရမ်းများတစင်ညဒုညစိတ်နဲ့တုံညမှာအချစ်စစ်ဆိုတာအရွယ်လွန်၍လျားစားတဲ့မယိုးနိုင်တဲ့ကံတွင်တည်သချင်းတွေကိုဖန်တီးရေးဆက်တည်ဖွဲ့ခဲ့တဲ့တေးဆရာကိုရဲလွင်ဟာငယ်စဉ်ကတည်းကစလို့ဂီတဗီဇဝါဒနာနဲ့အတူလွတ်လပ်ခွင့်နဲ့ဒီမိုကရေစီကိုမျက်နှာခုန်မင်းနဲ့စိတ်ဓာတ်ဟာလည်းအတူရှင်တွဲရင့်တန်လာခဲ့တာပါ
ငယ်စဉ်ကဆိုတော့ကျွန်တော်ကကျော်တက်အထူးလွတ်လပ်ရေးပထမစနစ်ကာလဖြတ်သန်းခဲ့တဲ့အရွယ်ပေါ့ဗျာအဲကျွန်တော်တွေ့ရမှာတော့ပါတယ်ထင်တာပဲဘာလို့ဆိုအိမ်ကပြောတဲ့ဆိုင်းနံပုံစံကြိုင်ထားလိုက်ကြတယ်တဲ့တုံးလေးကနဲ့မှာအဲ့လိုပေါ့ဆိုင်းနံပုံစံကြိုင်ကိုရင်းအောင်ကတာပဲတဲ့ဟိုအိမ်ရှိကနေပြီးတော့ရှင်လောက်လှည့်တာပဲတော်လို့ရှင်လဲကျွန်တော်ကအိမ်ကလည်းကပြီးတော့လိုက်တော့မလိုက်ရနဲ့ငိုတာပေါ့အိမ်ကဆွဲထားရင်လည်းအိမ်ကလည်းထည့်ပြလိုက်တာပေါ့ကွာအဲ့လိုမျောပါသွားတာတော့ငယ်ငယ်တည်းကဖြစ်ခဲ့မှုတော့ပဲဒီကျွန်တော်ချဲချောတက်အရွယ်ရောက်တဲ့ခါကျတော့ပမာဏမှာလက်ကြည်ဒါလေးတည်းနဲ့ခေစားလာတာပေါ့လေ Freshly လို့ Clever ချက်တို့ခေပုံဘောနော် Electric Guitar ဆိုတော့အမှန်တော့ရှားသေးတဲ့ခေပုံဒါတော့ဒီချောချိုးတက်ကြည်ဒါနဲ့ပဲအဲ့ဒါလေးတွေနားထောင်ပြီးတော့ကိုယ်ထက်ကအကူတွေပါလေတင်ပေးတဲ့ကော်ဂျီတွေနဲ့တချင်တွေတည်ရင်းနဲ့ပဲတပြေးပြေးတယောက်တယောက်တကယ်ချင်းရွယ်လူတွေစုပြီးတော့အဲ့လိုတီးကြဆိုကြရင်လည်းဒီဟာတီးတာလာတယ်ပြောပါဘောနော်ကျွန်တော်တို့ခေတ်ကတော့ဒါရှေးဦးလေးဖြစ်တယ်ဗျဂီတာဘာပြီးစတူဒီယိုခေတ်ဂီတာတုံးလုံးနဲ့ drum set နဲ့တည်ရဲ့ဆိုရခေတ်ကကျွန်တော်ခေတ်မှာစပြီးတော့တွေ့ရတာပဲ
မြစ်စမလိုင်းအဖွဲ့သားတွေရဲ့ဤသချင်းလက်ရာတွေဟာတမူထူးခြားပြီးလေးနဲ့တဲ့အဓိပ္ပာယ်ဆောင်တယ်လို့ဂီတာလောကမှာပြောစမှတ်ရှိကြပါလေတေးလက်ရာတွေဟာမမြဲတဲ့သဘောတရားတွေတွေးခေါ်နေတဲ့လေးနဲ့တဲ့ဘဝအဓိပ္ပာယ်တွေစိတ်ဝင်ကိန်းအောင်နေကြတာပါကြပါလေဗီတန်စီရဲ့နမူနာကိုယူပြီး problems ပြဿနာအုပ်စုဆိုတဲ့နာမည်နဲ့ကနဦးပေါ်ပေါက်လာခဲ့တဲ့မြစ်စီမာလိုင်းအဖွဲ့ရဲ့ဆက်တမ်းမှုဒစိဒေတာနဲ့အတိပဲရင့်ကျက်တဲ့တိစာသားတွေဘလို့ဖန်တီးမွေးဖွားခဲ့တယ်လဲဆိုတာကိုရဲတွေကဒီလိုပြောပြပါတယ
်ကျွန်တော်စရရေးတာဘုရားကျွန်တော်တို့ကဒီလိုပုံစံဖွင့်မယ်ဆိုပြီးလုပ်လိုက်ခါကြတော့အဲ့မှာကိုအဖွဲ့နဲ့ကိုရေးမယ်ကိုသူချင်းကိုကိုဆွဲနဲ့ကိုရေးကွာကိုဆိုရမယ်တီးရမယ်ဆိုပြီးတော့ပြန်မစားပြီးတော့ကျွန်တော်ရဲ့ကမ္ဘာတို့ရဲ့ကုမမောင်ရဲ့ပေါ့အဲ့လိုကြံစီလိုက်ကြတာပေါ့လေကိုယ့်ကိုတချင်းရေးတာနဲ့လေ့ကျင့်ကြတာပေါ့လေပြီးတော့ကျဘလို့တချင်းနဲ့ဘလို့ရေးလဲလေ့ကျင့်နေတော့သူတီးတဲ့ဂီတာကော့ချ်ရဲ့ဆန်တင်မှုတွေကြောင့်တွေ့ရတဲ့အခါကျတော့ကျွန်တော်တို့ပဲကိုယ့်ကိုဒီလိုကော့ချ်နဲ့တုံးလို့မရအောင်လားလို့အချိုးရဲနဲ့အဲ့လိုမျိုးကျွန်တော်တို့စမ်းဖွဲ့ကြည့်ရတဲ့အခါကျတော့အဲ့တော့တချင်းလေးဖြစ်လာတာပေါ့လေတော်လည်းအဲ့ဒီအချိန်မှာကျွန်တော်ကဒီဗုဒ္ဓဘာသာစာပေတို့တရားတို့ဆိုင်ရှာဖတ်နေတဲ့အချိန်မှာဆိုတော့အလိုလိုလေးရေးခြင်းတယ်ပထမဦးဆုံးကျွန်တော်ရေးကြတဲ့မြောက်ရဲ့ဇာတိကျမယ်ပေါ့အလိုလိုလေးဒါမျိုးဖြစ်တော့ဖြစ်တော့ဘာလို့လေးခြင်းတာပေါ့နော်အရွယ်လွန်ရွေးရှားဆိုလို့ရှိရင်အဲ့ဒါကျွန်တော်ဗုဒ္ဓဘာသာဖြစ်တဲ့အချိန်မှာပဲပို့ပြီးတော့ထင်ရှားရရေးဖတ်ဖြစ်တာပေါ့လေ
အတိတ်ပဲပြေးသွားတဲ့တည်သချင်းတွေဟာလေးနဲ့တဲ့လက်တွေ့ဖြစ်ရတဲ့ကနေပေါ်ပေါက်လာခဲ့တာပါပန်းခရမ်းများတဲ့ချင်းကိုဖန်တီးခဲ့တဲ့ကုရဲလွင်ဟာဝေးခဲ့ပြီးပန်းခရမ်းများကိုဆက်လက်ဖန်တီးဖို့ဖြစ်လာခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကာလကကိုယ်တိုင်ပတ်သက်ခဲ့ရတဲ့နောက်ခံဖြစ်ရတဲ့ကူကိုဒီလိုပြောပြပါရစေ
ဝေးခဲ့ပြီးတော့ဒီကျွန်တော်တို့88ဖြစ်တဲ့ခါကျတော့ဒီအရေးကိန်းပထမကျွန်တော်ခရမ်းများဆိုတာဒီကရကံဘေးမှာပဲတက်တော်လည်းမဝေးဘူးအဲ့မြန်မာရှိနေတဲ့အပြင်ဆောင်ပေါ့ဗျကျွန်တော်ယောက်ျားလေးတွေအချောပေါ့ခရီးများစွာအဲ့မှာကိုကျွန်တော်နေနဲ့ကျွန်တော်အဲတန်စင်လေးတစ်ခုတော့ဂျာတော့ကျွန်တော်ရဲ့ကိုယ်ပိုင်တန်စင်အပြည့်ဝတော့မဟုတ်ဘူးကျွန်တော်ကလို့ဂျာဖူးရတန်စင်လေးကိုလိုက်ပြီးရနေပဲကျွန်တော်ရေးဖွဲ့ပြတာလားရေးဖွဲ့ပြတာတော့အဲ့မှာခရီးများနေသေးတယ်နောက် 88 မတိုင်ခင်ကျတော့ကျွန်တော်တို့တွေ87မှာလူစုခွဲလိုက်ကြတော့ကိုမျိုးကိုပြန်နေကြတယ်နောက် 88 ပေါ်လာတဲ့ခါမှာအဲ့ဒီဆောင်ကဒီကျောင်းသားကောင်းဆောင်နေစတဲ့ခြားတဲ့နေရာလေးဖြစ်သွားတယ်ဗျာ88ပြီးလည်းပြီးရောဆရာနာပြန်ပြင်းတဲ့ခါမှာ88ကိုရှေ့ကအပြင်နဲ့ခုတ်လိုက်တာပါလေကျွန်တော်တို့ထွက်လမ်းလျှောက်ကြည့်ရင်လည်းမြင်နေရတော့အဲ့မှာခရမ်းများကိုရေးခဲ့ပြီးခရမ်းများဆိုပြီးတော့ကိုအောင်ဝင်းရဲ့စာလာဗျာကြပြလိုပဲတော့ကြည်ထားပြီလားကျွန်တော်အဲ့ဒါကိုမယ်လိုဒီထည့်လိုက်တာပဲ
ကယ်တော့ကိုရဲလုံလို့လွတ်လပ်ခွင့်ကိုမြင်လို့တဲ့ဂီတပညာရှင်တွေဟာဘိုလ်ကျူကြီးနေဝင်းလက်ထက်ကစားလို့ဆရာနာရှင်စနစ်ကိုတုံ့နှံဖို့တက်ကြွတဲ့အမှုပညာနဲ့မပြတ်ကြိုးပမ်းခဲ့ကြတာပ
ါဘိုးနေဝင်းလက်ထက်မဆလာတပါတီခင်မှာကျွန်တော်တို့အနေကားတဲ့ဒါတွေကိုကျွန်တော်တို့တွန်းလာမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဖဲတာပါဒါအမှန်ပါပဲတကယ်အများစုကဒါတွေမတည်သေးဘူးမာမီမာနိုင်ငံရေးဆိုတဲ့အတွေးခေါ်တွေပါကြခြေပြန်မရောက်သေးဘူးကြအဲကျွန်တော်ဖတ်လို့ရတဲ့စာအုပ်တွေဖတ်တဲ့စုပေါင်းဖတ်တဲ့ခါကျတော့ကျွန်တော်အရင်ကကျွန်တော်တခြားပြည်ယံဘာသာနဲ့ကျွန်တော်ဗုဒ္ဓဘာသာဖြစ်တာအဲကျွန်တော်ဗုဒ္ဓဘာသာကိုလေ့လာခြင်းနဲ့ဆိုတော့တကယ်ကြီးနားဗုဒ္ဓဘာသာနဲ့ဖတ်တဲ့စာအုပ်တွေကျွန်တော်ယူလာပြီးတယ်အဲလေ့လာနေတဲ့အဲဒီအားလုံးကအများစုကအဲ့ဒီပုံမှာစွမ်းပြီးတော့ခံစားပြီးတာပေါ့ဗျာတာမန်အချက်ယူရတဲ့မဟုတ်တော့ဘူးပေါ့ဗျာဘာသာလလက်ထက်မှာအများကြီးပဲအများကြီးနဲ့ကျွန်တော်တို့မကြိုက်တဲ့မစစ်မှန်တဲ့တရားတွေကိုကျွန်တော်တို့ကျောင်းပြည်နယ်ကကျွန်တော်တို့ခေါင်းမမခံနိုင်ဘူးဗျာအဲ့ဒါတွေကကျွန်တော်တို့တက်ဒီတစ်ချက်နဲ့ဖြစ်သွားလာ
ပဲပြေလာတင်သာလူလူတွေနဲ့လာရှောက်တော့လာရေခေါင်းကကြည့်လိုက်ဘုပ္ပကံပြပေးတာလဲကန္တနာမကြီးခွဲနန္ဒရာဗျူနေရလေတဲ့တန်သွားစေခွဲ
တကယ်တော့ကျွန်တော်တို့ခေတ်ကလည်းမချောက်ပါဘူးအပိတ်ဆိုတွေအများကြီးဖြတ်သန်းကြရတယ်ကျွန်တော်တို့ရေဆိုင်ကြရတယ်လန်ဒီရဲ့ဂီတတရုတ်ပြည်ယဉ်ကျေးမှုဆိုတဲ့အားနဲ့တော်မဆာလာတစ်ခေတ်လုံးမှကျွန်တော်တို့နှင်းခဲ့တာအဲဒီကြားထဲနဲ့ကျွန်တော်တို့ယက်တီလာတာပေါ့ဗျာတကယ်တော့နောက်ထပ်ဝင်လဲဆိုတော့တကယ်တော့ကျောင်းသားတွေရဲ့ဟိုချစ်ခင်မှုကိုကျွန်တော်ရတာပေါ့ဗျာ
တီးစရာကိုရဲလွင်ဟာအခုဆိုရင်လူမှုလှုပ်ရှားမှုတွေမှာရောမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီရဲ့လှုပ်ရှားမှုတွေမှာပါကျွမ်းကျင်တဲ့ဂီတပညာနဲ့ပါဝင်ပံ့ပိုးပေးနေတာတွေ့ရပါလေ။ကိုရန်ကြီးဘဝဖြတ်သန်းမှုအထုပ်ပတ်တည်ရေးသားပြုစုနေတဲ့ဖြစ်တဲ့ကိုရဲလွန်ဟာသူ့ဘဝရဲ့ရှစ်အစီအစဉ်တချို့ကိုလည်းဒီလိုဆက်ပြောပြပါလေ
။ကိုကွယ်မှုဘာသာတစ်ခုတောင်မှကျွန်တော်တရားစစ်မှန်တဲ့တရားကိုကျွန်တော်လိုက်ရှာနေတဲ့လူတောင်နဲ့ကျွန်တော်ဒီဘက်ပို့ရပါဖြစ်လာတာပဲ။ရှိတော့ကကိုရိုးကတော့ကျွန်တော်ဆွန့်ပြစ်ထားလိုက်ပြီ။ဆိုတော့ကျွန်တော်အနေနဲ့တော့ကျွန်တော်ပဲရှိသေးကျွန်တော်ဟိုချစ်တဲ့လူတွေတော့ကျွန်တော်ဘာလုပ်ပေးနိုင်မလဲ။ကျွန်တော်လုပ်ပေးဖို့ကျွန်တော်ရကြတင်ရပါပဲ
စွန့်လက်ခတ်ထားရင်မူတဲ့ပြတ်ရနေရပဲဆိုရင်ဒီလမ်းကိုစာကလေးကမထွက်ခဲ့ဘူးစွန့်ကလမ်းကိုဖြတ်ကျော်ရေသာလမ်းကိုအာသံတော်ညောင်းတဲ့ချင်းကိုသာကိုလို့
မြစီမလိုင်းတိဂိတအဖွဲ့ကနာမည်ကျော်တီးအချညာရှင်ကိုရဲနုံရဲ့ဘဝပြတ်မှုပြင်းနေတယ်ပြစ်ဆက်ခဲ့တာပါဂုရုပဲသူကျွေးသူအစီအစဉ်ကိုလည်းဒီမှာပြန်လာလိုက်ပါပြီ။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ။